နွေရာသီကာလမှာဆစ်ဆောင်စခန်းတချို့ရေလိုအပ်ချက်ရှိနေတယ်လို့ကူညီပေးနေတဲ့ဒေသခံတို့ကပြောပါတယ်အခုအေပြီလာတဲမှာနေ့ဘူချင်းကပြင်းပြထက်ပိုပူပြင်းနေချင်းတောက်သုံးရေရှားပါတာသုံးဆွဲဖို့ရေမလုံလောက်တဲ့ပြဿနာတွေရင်ဆိုင်နေကြရတာပါဒီအကြောင်းပြပို့ထားတဲ့သတင်းကိုတော့နန်းလောင်ပြောပြပေးပါမယ်ရှင်
ပြည်နယ်နဲ့တိုင်းအလိုက်နှစ်အပူချိန်တွေအခုဧပြီလထဲဖြန်းမြထက်ပိုတိုးလာတယ်လို့မိုးလေဝသနဲ့ဇလဗေဒကထုတ်ပြန်ထားပါတယ်ဒီလိုပူပြင်းတဲ့တန်းကြောင့်ရေလိုအပ်ချက်တွေအရင်ကထက်ပိုပြီးတော့ရှိလာတယ်လို့စစ်ဆောင်တွေကိုကူညီနေသူတွေကပြောပါတယ်ကရင်နီကယားပြည်နယ်ဒီမော့ဆိုမှာလည်းအရင်ကတည်းကရေလိုအပ်ချက်ရှိနေပြီးအခုစစ်ဆောင်သူဦးရေတိုးလာချိန်မှာတော့ရေအခက်အခဲပိုရှိလာတယ်လို့မူကီယန်လူမှုကွန်ရက်ရဲ့အသင်းတာဝန်ရှိသူတို့ကပြောပါတယ်စစ်ဘေးရှောင်စခန်းတိုင်းလိုလိုရေလိုအပ်ပါတယ်စစ်ရှောင်တွေရောက်မလာခင်ကတည်းကရွာခန့်တွေလည်းရေမလုံလောက်တာတွေရေရှားပါတာတွေကြုံနေရတာပါအခုစစ်ရှောင်တောင်ကနန်ထားရောက်လာတော့ပိုဆိုးပါတယ်ရေလိုအပ်ချက်အရန်မြင့်မားလာပါတယ်လို့အသင်းတာဝန်ရှိသူကပြောသွားတာပါစစ်ဘေးရှောင်စခန်းတွေအပြင်ဆေးရုံစခန်းတွေမှာလည်းရေလိုအပ်ချက်ရှိနေတယ်လို့ပြောပါတယ်ကရင်နီကယားပြည်နယ်မှာနေ့အပူချိန်ကဖြန်းမြတ်တဲ့2ဒီဂရီဆယ်စီယပ်ပိုပြီးတော့တက်လာခဲ့တာပါဧပြီလရဲ့အမြင့်ဆုံးအပူချိန်စံချိန်တည်တင်တဲ့အထက်မှာတနင်္လာရီတိုင်းတဝယ်နဲ့လောင်လုံးမြွနယ်လေးပါဝင်ပါတယ်။တနင်္လာရီတိုင်းထက်ကစစ်ရှောင်စခန်းတချို့မှာတောက်သုံးရင်နဲ့ချိုးရည်ကိုအတူတူရောသုံးနေရပြီးရေခမ်းချောက်တဲ့အခြေအနေကြောင့်လိုအပ်ချက်ရှိနေတယ်လို့ကုညီနေသူတို့ကပြောပါတယ်
ဒီရောလုံးလုံးလာမှုလုံးစီးရောခုလုံးလုံးစရတော့ကျွန်တော်တို့စိတ်ဆက်ရည်ပြပြူပြင်းနေရတဲ့နေထားဖို့နော်ပြီးတော့ဆိုလည်းပြောဆိုကျွန်တော်တို့6ထက်အနည်းရောဆိုရည်စုံတဲ့ရာအနည်းစုလုံနေရခင်ဗျာဟောယူလို့လာမှုတော့မရှိဘူးခင်ဗျာဆိုစားလို့ကြွေးတဲ့ခေဆဲတော့စီနေတော့ခုလိုလေအခုလို့ဆိုတော့ပါပုံးရည်တော့အဲ့လိုပဲသွေးချူရည်နဲ့ပါပုံးရည်နဲ့အတူတူဖြေနေရခင်ဗျာပါပုံးရည်ဆိုပြီးတယ်တော့စီးစီဖတ်တော့မရှိဘူးခင်ဗျာ
ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်မှာရောက်ရှိနေတဲ့စစ်ရှောင်းတွေကလည်းတောက်သုံးရည်လိုအပ်နေတယ်လို့ဒေသခံတို့ကပြောပါတယ်တချို့စစ်ရှောင်းတွေမှာကိုပူရာပိုက်အောင်နာနဲ့ဝမ်ပြက်ဝမ်ရှော်ယောဂါတွေဖြစ်နေတယ်လို့လည်းသိရပါတယ်။တောက်သုံးရည်တန်ရှင်မှုမရှိတာကြောင့်ဝမ်ရှော်ကြပြီးအခုချိန်မှာတွင်းရည်ကိုယ်ကတောက်သုံးနေတယ်လို့လည်းပြောပါတယ်
။တောက်သုံးရည်ချိန်နေရတော့ဒီအခုကရေသားဆေးရောင်တွေရတာနေလို့မှရေသားဘူးတွေစိတ်မရှိတော့ဘူး။နောက်တော့မြုပ်လာတဲ့မှသာအောင်ရေသားဘူးတွေလည်းစားပါတယ်မျိုးဖြစ်လာ။ဘူးရည်သွင်းနေအိမ်မျိုးပဲတောက်ဆောင်နေရတယ
်။နွေရာသီပူပြင်းတဲ့ကာလမှာရေရှားပါတဲ့အခြေအနေကြောင့်တောက်သုံးရည်ကန်အသစ်ဆောက်လုပ်တာရေသေးကားတွေနဲ့လိုအပ်တဲ့နေရာရစီပို့ဆောင်တာမျိုးလုပ်နေရတယ်လို့ကုညီသူတွေနဲ့ဒေသခံတွေကပြောပါတယ်။ရေရှားပါတဲ့ရက်ဒေသကစစ်ဆောင်စခန်းတွေမှာတော့တုံးဆွဲဖို့နဲ့တောက်သုံးရည်အတွက်ရေသေးကားတွေကနေတဆင်ဝယ်ယူနေရပြီးအဲ့ဒီအတွက်အကူအညီတွေလည်းလိုအပ်နေတယ်လို့ပြောပါတယ်။